နာမြန်မာအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်ကိုဆက်သွယ်မယ်လေးနိုင်ငံစီးပွားရေးဇင်းကြံတည်ထောင်ဖို့တရုတ်အစိုးရကြံစည်နေတာကြားပါပြီ။ဒါပေမဲ့လေလာရေးအစီရင်ခံစာတင်ပြပြီးအစည်းအဝေးမှာဆွေးနွေးတဲ့အဆင့်ကမတက်နိုင်သေးပါဘူး။လေးနိုင်ငံစီးပွားရေးဇင်းကြံဟာရွေကျက်ကြီးမားသလောက်အကောင့်ထည့်ဖော်ဖို့ခက်ခဲနေပုံရပါတယ်။ယူနန်နဲ့အများဆုံးကုံတွဲနေတာမြန်မာပြည်ပါ။လွန်ခဲ့တဲ့ဗန္ဒာရေးနှစ်မှာယူနန်မြန်မာကုန်သွယ်မှုတန်ဖိုးဟာဒေါ်လာတန်6000နီးပါးဖြစ်လို့အိန္ဒိယမြန်မာကုန်သွယ်မှုတဲ့ဆယ်ဆလောက်ပုံများပါတယ်။ဒါကြောင့်မြန်မာနဲ့စီးပွားရေးဇင်းကြံတိစောက်တာဟာတရုတ်အတွက်ပိုပြီးလက်တွေ့ကြပါတယ်။အနောက်တိုင်းကဒဏ်ခတ်အရေးယူလို့မြန်မာစီအစိုးရတရုတ်ကိုမိခိုးရတဲ့အဖြစ်မျိုးရောက်ခဲ့တယ်လို့အခုလဲရခိုင်မြောက်ပိုင်းပြဿနာကြောင့်မြန်မာအစိုးရကိုအရေးယူဖို့အနောက်တိုင်းမှာဆွေးနွေးနေကြပါတယ်ဒီအချိန်မှာတရုတ်မြန်မာစီးပွားရေးဇင်းကြံတည်ထောင်ဖို့စစ်ဆက်ဆွေးနွေးပြီးစက်တင်ဘာလမှာနားလည်မှုစာချင်းလွှာလက်မှတ်ရေးထိုးပါတယ်ယူနန်မန္တလေးကြောက်ဖြူရန်ကုန်ကားလမ်းရထားလမ်းဆက်ထားပြီးနိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်မှုတွန်းပြင်ဖို့ရည်ရွယ်ပါတယ
်ဒီလိုစီးပွားရေးဇင်းကြံမျိုးတည်ဆောက်ဖို့စေအစိုးရလက်ထက်ကလေးကကြံစီခဲ့ပုံကိုကလဲဟမ်မွန်ကဝန်ကြီးဟောင်းဦးအောင်မင်းနဲ့တွေ့ဆုံမေးမြန်းပြီးFrontier စာဆောင်မှာစက်တင်ဘာ26ရက်နေ့ကရေးထားပါတယ်စစ်တွေကနေကျိုင်းတုံရထားလမ်းဖောက်ဖို့ရထားဝန်ကြီးဦးအောင်မင်းကတာဝန်ယူရပါတယ်ရထားလမ်းစီမံကိန်းကိုရရရရကူညီမဲ့သူဟာတရုတ်ပါပဲဒါပေမဲ့ကြောက်ဖြူယူနန်ရထားလမ်းကိုသာတရုတ်ကစိတ်ဝင်စားပါတယ်တန်ခတ်အေးအေးယူမှုရုပ်သိမ်းလိုက်ပေမဲ့အနောက်တိုင်းဟာတရုတ်ကိုအစားမထိုးနိုင်သေးပါဘူးမေလာကနှုတ်ထွက်သွားတဲ့ဝန်ကြီးဦးကျော်ဝင်းနဲ့ကုန်တယ်ဆက်မှုအသင်းချုပ်ကိုယ်စားလှယ်တွေဖေဖော်ဝါရီလကယူနန်မှာတွေ့ဆုံဆွေးနွေးတာကိုအခြေခံပြီးစက်တင်ဘာလမှာစီးပွားရေးဇင်းကြံအတွက်နားလည်မှုစာကြံလွှာကိုလက်မှတ်ရေးထိုးကြတာဖြစ်ပါတယ်။15နှစ်လောက်ကြံစီလာခဲ့တဲ့မဟာစီမံကိန်းဖြစ်ပါတယ
်။စီးပွားရေးဇင်းကြံစီမံကိန်းမပေါ်မီကတည်းကရှိခဲ့တဲ့တရုတ်မြန်မာပူးပေါင်းဆောင်ရွက်မှုတွေဟာဇင်းကြံလားစီမံကိန်းနဲ့အာဝင်ခွင့်ချဖြစ်ဖို့လိုပါတယ်။ဘူးဆက်သွားတဲ့ကားလမ်းဟာ6ဘင်းကားအတွက်ဆောက်လုပ်ထားပြီးမြဲ22ဘင်းကားတွေသွားနေလို့ပြုပြင်နေရပါတယ်။ဒေါ်လာတန်း3000တန်းကုန်ကြမဲ့ရန်ကုန်မိုးပြံယထာဒေါ်လာတန်း2500တန်းရန်ကုန်ဘူရာကြီးဒေါ်လာတန်း2000ကျော်ကုန်ကြမဲ့ရန်ကုန်မြို့ပတ်ယထာစီမံကိန်းတွေပါဝင်ပါတယ်။ဒေါ်လာတန်း2000လောက်ကုန်ကြမယ်လို့ခန့်မှန်းပြီးတရုတ်က90ရာခိုင်နှုန်းစိုက်ထုတ်ဖို့သဘောတူခဲ့တယ်လို့သိရပါတယ်။စီးပွားရေးဇင်းကြံစီမံကိန်းအကောင့်ထည့်ဖို့နိုင်ရင်မြန်မာနိုင်ငံဟာပိုပြီးဆွေးထူလာနိုင်ပါတယ
်။တရုတ်အစိုးရရဲ့ရဝန်းလမ်းကြောင်းစီမံကိန်းမှာတရုတ်စံချိန်စံညွှန်းကိုအသုံးပြုရေးဟာအဓိကဥတီချက်တစ်ခုဖြစ်တယ်လို့ဇေဂျန်တက္ကသိုလ်ဘောဂဗေဒသုတေသီမျက်မျက်မွန်ကအော်တိုဘာလ10ရက်နေ့ထုတ်အောက်စဖို့တက္ကသိုလ်တီးဆာဂါစာရမ်းမှာဖော်ပြထားပါတယ်။တရုတ်စံချိန်စံညွှန်းကိုအများကလက်ခံလာရင်တရုတ်ကအမြဲတမ်းအပေါ်စီးရနေမှာဖြစ်ပါတယ်။မြန်မာကလည်း2014မှာစံချိန်စံညွှန်းသတ်မှတ်ခြင်းဆိုင်ရာဥပဒေပြဋ္ဌာန်းထားပြီးအမျိုးသားကောင်စီကိုလုပ်ပိုင်ခွင့်ပေးထားပါတယ်။အပြည်ပြည်ဆိုင်ရာစံချိန်စံညွှန်းဒေသဆိုင်ရာစံချိန်စံညွှန်းပြည်ပစံချိန်စံညွှန်းစတာတွေထဲမှာတင့်တော်တဲ့စံချိန်စံညွှန်းကိုအမျိုးသားကောင်စီကလက်ခံနိုင်ပါတယ်။ဒါမှမဟုတ်လည်းမြမအခြေအနေနဲ့အညီပြုပြင်ထားတဲ့စံချိန်စံညွှန်းကိုသတ်မှတ်နိုင်တယ်လို့ဥမာငားမှာရှင်းပြထားပါတယ
်တရုတ်မြန်မာကုန်သွယ်ရေးမှာတရုတ်ကအမြဲတမ်းအပေါ်စီးရနေတာတွေအများကြီးရှိတာကိုသတိပြုသင့်ကြောင်းထောက်ပြကြပါတယ်ဥပမာနေဆက်ကုန်သွယ်ရေးမှာမြန်မာဘက်ကအများဆုံးတင်ပို့နေတဲ့စံတကြားနဲ့ပြောင်းကိုတရုတ်ဘက်မှာတရားမဝင်တဲ့စားသုံးကုန်အဖြစ်သတ်မှတ်ထားပေမဲ့ဝေယူနေပါတယ်ဒါကြောင့်မြန်မာပို့ကုန်တွေကိုတရုတ်ကအချိန်မရွေးပိတ်ပင်တမ်းပစ်တာထိန်းချုပ်တာတွေလုပ်နိုင်ပါတယ်နေဆက်ကတရုတ်ဝန်ထမ်းဟာဥပဒေကိုဂရုမစိုက်ပဲအဂတိလိုက်စားသူတွေဖြစ်တယ်လို့မြန်မာအရာတန်းဦးဆုံးမြင့်အောင်က Frontier စာဆောင်ကိုရှင်းပြပါတယ်။တရုတ်မြန်မာဇင်းကြံကိစ္စဆွေးနွေးရမှာအကြံပေးဖြစ်ခဲ့တဲ့ကုန်တယ်ဆက်မှုအသိန်းချုပ်ဟာအကောင့်ထည့်ဖို့ရမှာလဲအရေးပါအရာရောက်နေပါတယ်။အသိန်းဝင်တဲ့ကုမ္ပဏီသားစီးပွားရေးဇင်းကြံမှာပါဝင်လုပ်ပိုင်ခွင့်ရှိပါတယ်။တရုတ်မြန်မာစီးပွားရေးကောင်စီကိုလည်းကုန်တယ်ဆက်မှုအသိန်းချုပ်ကပဲဖွဲ့စည်းရမှာဖြစ်ပါတယ်။တရုတ်မြန်မာစီးပွားရေးဇင်းကြံဟာဒေါ်လာတန်ပေါင်းများစွာယင်းနီးမြုပ်နိုင်ရမယ့်ရေရှည်စီမံကိန်းကြီးဖြစ်ပါတယ်။တရုတ်ရောမြန်မာရောအဂတိလိုက်စားရမှာနာမည်ရထားသူတွေဖြစ်လို့တရုတ်လက်အောက်ခံစီးပွားရေးကိုလိုနီဘဝရောက်မသွားအောင် အထူးဂရုပြုရမှာဖြစ်ကြောင်းသိပြလိုက်ရပါတယ်ခင်ဗျာ။